ရန်ကုန်တိုင်းဒေသကြီးတကုံမြို့တည်စိတ်ကံမြို့နယ်တွင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနနှင့်အခြေခံပညာဦးစီးဌာနတို့ပူးပေါင်းပြီးကျောင်းသားကျောင်းသူများအသိပညာဗဟုသုတများဖလှယ်တက်စေရန်အတွက်လူငယ်စကားဝိုင်းဆွေးနွေးပွဲကိုယနေ့နေ့နဲ့ဆယ်နာရီကအမှတ်၄အခြေခံပညာအထက်တန်းကျောင်းကျောင်းခန့်မ၌ကျင်းပခဲ့ပါသည်ခြေဥစွာအခြေခံပညာဦးစီးဌာနမြို့နယ်ပညာရေးမှူးဒေါ်ဧမာလွင်ကယခုလိုပဲအဖွင့်အမစကားပြောကြားခဲ့ပါတယ်
။အခါသမယလေးကအမြဲတမ်းမှဆီယမကြီးတို့လိုလားသောတောင်းတာသောသူငယ်စကားဝိုင်းလေးကိုတော့ဒီနေ့ဒီချိန်မှာကျင်းပနိုင်ရကြပြီ။တော့ဒီလိုစကားဝိုင်းလေးကျောင်းတိုင်းကျောင်းတိုင်းမှာဆီယမကြီးတို့လုပ်ပေးခြင်းတယ်။ဘာဖြစ်လို့လဲဆိုတော့ဆီယမကြီးတို့ယုံကြည်ထားတာကကျောင်းကိုသားတို့သမီးတို့လာကြလာသည်စာတင်ဖို့တခုလည်းမဟုတ်ပါဘူး။ကျောင်းပေါ်လာတဲ့ဖတ်စာအုပ်တွေကစာတင်ကိုတင်ပြီးတော့ပြန်သွားတယ်။ဒီတခုတည်းနဲ့ကျောင်းပေါ်လာခြင်းဟာမလုံလောက်ပါဘူး။ဆရာမကြီးတို့ကသားတို့သမီးတို့ကိုကာယညာနာဇာရိတ္တနောက်ဘတ်စုံခွန်ကျိုးတိုးတက်တဲ့ဗလာငါးနာနဲ့ပြည့်စုံတဲ့ခလေးများဖြစ်အောင်ဒီတော့မြှောက်ပေးကြအောင်ပါဖြစ်ပါလေ။တနည်းနည်းတစ်ချိန်ချိန်မှသားတို့သမီးတို့ကနိုင်ငံကိုဦးဆောင်မဲ့လူတွေဖြစ်လာကြမှာပါ။ဒါကြောင့်နိုင်ငံကိုဥဆောင်တဲ့အရေးအသွေးမြင့်မားသောကလေးများကိုဝေးထုတ်ပေးဖို့အင်မတန်အရေးကြီးပါလေ။ဒီလိုအရေးအသွေးမြင့်မားသောကလေးများကိုဆရာမကြီးတို့ကျောင်းနေကသာလေဝေးထုတ်ပေးကြပါလေ။ဒါကြောင့်အရေးချင်းပြေဝသောနော်ဉာဏ်ပညာထမြက်သောပညာရေးမြင့်မားသောအကျင့်စာရိတ်တာကောင်းမွန်သောလူရာဝင်သောကလေးများဖြစ်အောင်ဆရာမကြီးတို့လက်ကျင့်ကြိုးထောင်ပေးကြရမှာပါ။သားတို့သမီးတို့သည်လူပုံအလဲမှစကားပြောတဲ့အခါမှလည်းကြောင်ပဆုံးစာကြွကြွဝါသူအထင်အမော့မရှိဘဲနဲ့မိမိလူရာကိုပြောနိုင်တဲ့အရေးချင်းများရှိအောင်ဒီလိုစာပေစကားဝိုင်းလေးဖော်ပြောပွဲလေးကျင်းပပေးခြင်းဖြစ်ပါလေ
ဆက်လက်ပြီးပြန်ကြားရင်းနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမြို့နယ်ဦးစီးမှုဒေါ်အင်းမြင့်စုကလူငယ်စကားဝိုင်းကျင်းပရခြင်းရည်ရွယ်ချက်ကိုပြောကြားခဲ့ပြီးလူငယ်စကားဝိုင်းကိုစတင်ခဲ့ရာမြို့နယ်ဦးစီးရာချီဒေါ်အင်းမြင့်စုနဲ့အမတ်တေအခြေခံပညာအထက်တန်းကျောင်းမှာအထက်တန်းပြဆရာမဒေါ်ဝီအောင်တို့ကမော်ဒရီတာအဖြစ်ဆောင်ရွက်ခဲ့ပါတယ်။အဲဒီနောက်ဂရိတ်11မှာမောင်ကျော်မင်းထက်ကလူငယ်နေအားကစားကောင်းစဉ်ဖြစ်၎င်းမတ်ထယနာကျော်ကလူငယ်နေအေးချင်းမှုကောင်းစဉ်ဖြစ်၎င်းမတ်စုမြတ်နိုးတွေကလူငယ်နေဇာရိတ်တာကောင်းစဉ်ဖြစ်၎င်းမောင်ဟိန်ထက်ဆိုကလူငယ်နေစာပေကောင်းစဉ်ဖြစ်၎င်းမောင်ရှင်းတန်ထွန်းကလူငယ်နေကျမ်းမာရေးကောင်းစဉ်ဖြစ်၎င်းအတီးတီးပါဝင်ဆွေးနွေးခဲ့ကြပါတယ်။အိမ်နောက်လူငယ်စကားဝိုင်းတို့တက်ရောက်လာကြသောကျောင်းသားကျောင်းသူများကမိမိတို့အသိရှိလူသည်များကိုမေးမြန်းသည့်အပေါ်ဥဆောင်ဆွေးနွေးသူများကပြန်လည်ဖြေကြားခဲ့ကြပြီးပြန်ကြားရင်းနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကခင်းကျင်းပြသထားသောနေရာကစားသောက်များနှင့်စားအုပ်စားသောက်များကိုကျောင်းသားကျောင်းသူများကစိတ်ပါဝင်စားစွာလေ့လာကြည့်ရှုခဲ့ကြကြောင်းသိရပါသည်။လူငယ်စကားဝိုင်းကျင်းပခြင်းနှင့်ပတ်သက်ပြီးကျောင်းသားကျောင်းသူများ၏ရင်းနှီးစကားသံများကိုလည်းယခုလိုပဲကြားသိရပါသည်ရှင်
။ကျွန်တော်ကတော့ဟိုရှိအနာဂတ်ဒီစီရဲ့မြန်မာတန်းကြောင့် grade 11မှာပညာရေးနေပေါ်ရစ်ဖြစ်ပါတယ်။ကျွန်တော်အခုလူငယ်နေစာပေဆိုရဲခေါင်းစရာပါတယ်ကျွန်တော်ပထမပိုင်းတွင်လူငယ်အားစာပေဘာကြောင့်ပုံပုံလိုလဲဆိုတဲ့အကြောင်းအရာလေးကိုကျွန်တော်ဆွေးနွေးသွားခဲ့ပြီးဒုတိယပိုင်းတွင်လူကြီးတွေအနေနဲ့လူငယ်တွေကိုအာယုံဆိုင်တင်ပြီးတော့ကျွန်တော်ဒီစိတ်ဝင်စာပေကိုစိတ်ဝင်စားဖို့လိုမျိုးလုပ်ရမလဲဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးဆွေးနွေးသွားခဲ့ပါတယ်။ပြီးတော့ကျွန်တော်ဒီကျွန်တော်နိုင်ငံရဲ့နောက်လာမယ့်လူဆက်တွေဖြစ်တဲ့ကျွန်တော်လူငယ်တွေစာပေဘလော့ရေးပါမယ်ကျွန်တော်ကြိုးစားသွားခဲ့ဖြစ်ပါတယ်ခင်ဗျာ
။ဆရာပါချစ်စမရတော့
ဒီတရင်ကိုတော့ငကုံမြစ်စိတ်ကံမြို့နယ်မှာကျမဖြိုးစန္နာကျော်ကပေးပို့ထားခြင်းဖြစ်ပါတယ်ရှင်။